မြောက်ကိုရီးယားနိုင်ငံမှာအဖမ်းခံထားရတဲ့အမေရိကန်နိုင်ငံသား၃ယောက်ကသူတို့ရဲ့လွတ်မြောက်ရေးကိုအမခံချက်ရရှိနိုင်မှုအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အစိမ့်မြင့်တာဝန်ရှိသူတယောက်ဆေးလွတ်ပေးဖို့တောင်းဆိုနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုတွားရောက်ကြတဲ့အမေရိကန်သတင်းတောက်တွေနဲ့တွေ့ဆုံမေးမြန်းမှုပြုလုပ်ဖို့မြောက်ကိုရီးယားအစိုးရကစီစဉ်ပေးချိန်မှာဖမ်းဆီးခံထားရသူတွေကအခုလိုပြောလိုက်တာဖြစ်ပါတယ်။ Kenneth Bay, Matthew Milan နဲ့ Jeffrey Fowler တို့ဟာအမေရိကန်ပြည်ထောင်စုကထင်ရှားတဲ့ကိုယ်စားလှယ်တယောက်ဆေးလွှတ်ပြီးတော့သူတို့ရဲ့လွတ်မြောက်ရေးအတွက်တက်ရိုက်မေတ္တာရက်ခံပေးဖို့ပြောဆိုနေတာကိုမြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေကဘေးကနေကြည့်ရှုနေပါတယ်။ထောင်ဒဏ်15နှစ်အပြည့်ဒဏ်ချမှတ်ခံထားရတဲ့ဘေးကသူ့ရဲ့ကျန်းမာရေးမကောင်းတဲ့အကြောင်းပြောဆိုသလိုမေလာကလည်းသူ့ရဲ့အခြေအနေဟာအလွန်အရေးကြီးနေပြီလို့ပြောပါတယ်။မေလာနဲ့ဖော်လာတို့နှစ်ဦးစလုံးဟာတရားရင်ဆိုင်ဖို့စောင့်နေကြရတာပါ။မြောက်ကိုရီးယားကိုတွားရောက်တဲ့ CNN နဲ့ AP သတင်းတောက်တွေကိုဖန်ဆီးထားသူတွေနဲ့ပြုံရမ်းမြုံမှာတအုပ်ကို9မိနစ်စီတွေ့ဆုံခွင့်ပြုခဲ့တာဖြစ်ပါတယ်။